တခါဒီနေ့နောက်ပိုင်းမှလည်းရိုးများမိုးစတင်တွေရေပြည့်အမျိုးများထွက်ပြေးသွားရတဲ့ဖြစ်ရပေါ်ဆုံးရှုံးစစ်ဆေးမှုနိုင်ငံတော်ရာစုတရားခုံရုံးဘွဲ ICC ရဲ့ပန်ကြားချက်ဟာလုံးဝကျိုးကျောင်းခိုင်မှုမရှိတာကြောင့်လက်မခံတဲ့ပေချားတင်တယ်လို့မြန်မာစစ်သားရဲ့ဒေါက်တာဗရီနီတရေထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အဲဒီထုတ်ပြန်ချက်မူရင်းထဲမှာရိုးညာမူစလင်းဆိုတဲ့အသုံးလုံးကိုတော့ဖော်ပြထားတာမရှိပါဘူး။ ICC စီနေချုပ်ကတရားရုံးကိုတင်ပြလျှောက်ထားချက်ပေါ်စာမျက်နှာ9မျက်နှာကြီးကရေးသားထားတဲ့ကြံလန့်ချီပါတဲ့ထုတ်ချက်နဲ့တရေထုတ်ပြန်ချက်ကိုဩဂုတ်လ9ရက်နေ့စွန်းနဲ့နိုင်ငံတော်တိုင်နိုင်ငံရုံးဝန်ကြီးဌာနကထုတ်ပြန်ထားတာပါ။ ICC ရဲ့တရားစီရင်ပိုင်ခွင့်ကို ICC အဖွဲ့ဝင်နိုင်ငံတခုမဟုတ်တဲ့မြန်မာနိုင်ငံအထိချက်တွင်လုံဆောင်နိုင်မလားဆိုတာစဉ်းစားပြီးဖို့ ICC ရဲ့နေချုပ်ဖာဒူဘန်ဆူရော့ကအရင်ကတခါမှလှုပ်ဆောင်တာမျိုးမရှိဘူးတဲ့နီလန်နဲ့ပြီးခဲ့တဲ့အီဗီလာကတရားသူကြီးတွေကိုတင်ပြထားတာပါ။အဲဒီတင်ပြချက်နဲ့ပတ်သက်ပြီးမြန်မာနိုင်ငံအနေနဲ့ဇူလိုင်လ29ရက်နေ့နောက်ဆုံးထားပြီးတရားဝင်အကြောင်းပြန်ဖို့အမှုမစစ်မီတိုးတင်ကြားလာတဲ့ ICC တရားသူကြီးအဖွဲ့ကပြောထားပါတယ်။အဲဒီနောက်ဆုံးသတ်မှတ်ရကြုံတော့ပြီးတဲ့နောက်ဩဂုတ်လ9ရက်နေ့မှာမြန်မာနိုင်ငံဘက်ကသတင်းထုတ်ပြန်ချက်တစ်ခုနဲ့ပဲဒီကိစ္စကိုတုံ့ပြန်လာပါ။အရင်ကပြောထားမှုတွေအတိုင်းပဲမြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်တဲ့အတွက်ICC ကိုတရားဝင်အကြောင်းပြန်တာမျိုးကိုမြန်မာအစိုးရဘက်ကဆောင်ပြီးသတင်းထုတ်ပြန်ချက်နဲ့ပဲတုံ့ပြန်တာပါ။ဒီထုတ်ပြန်ချက်ထဲမှာအရင်ကရက်တီပြောဆိုထားမှုတွေပဲ ICC ရှိနေချုပ်ဟာတစ်ဖက်သေးစားကြတဲ့ဘက်လိုက်ပြောဆိုတဲ့သတင်းချင်းမျိုးတွေကိုတီမီပြီးလှုပ်ဆောင်တာဖြစ်တယ်လို့ထပ်ပြီးဖော်ပြပြောဆိုထားပါတယ်။